India နိုင်ငံမှာ COVID-19 အကူးစက်ခံရသူဟာတောက်ကြံနေတနေ့ရင်းမှာတင်8,000ကျော်ရှိနေတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာ6လအတွင်းတရက်ထဲအကူးစက်ခံရသူအများဆုံးဖြစ်ပြီးအကူးစက်ခံရသူအားလုံးရဲ့ထက်ဝက်ကျော်ဟာအိန္ဒိယအနောက်ပိုင်းကမဟာရာရှထရာနယ်တွေကဖြစ်ပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရတောက်ကြံနေအထိအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ12,300ကျော်ရှိနေပြီးသေဆုံးရသူက13,600ကျော်ရှိပါတယ်။ကမ္ဘာတစ်လွှာဒီရောဂါအကူးစက်ခံရသူတန်ပေါင်း130နီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက3000နီးပါးရှိနေတာပါ။အမေရိကန်နိုင်ငံဟာကမ္ဘာမှာကူးစက်မှုအများဆုံးဖြစ်ပြီးအကူးစက်ခံရသူတန်30ကျော်နဲ့သေဆုံးရသူက5000ကျော်နေပါပြီ။ဥရောပဒေသမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေသလိုကူးစက်များဗီဇာပြောင်းပိုးတက်တဲ့အန္တရာယ်နဲ့ပါရင်ဆိုင်နေရပေမဲ့ COVID-19 ကာကွယ်ဆေးထိုးနှံမှုဟာလက်မခံနိုင်စရာတိတ်ကိုနှိပ်ကွေးနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဝေဖန်လိုက်ပါတယ်။ဥရောပဒေသမှာနှစ်ကြိမ်ထိုးနှံတဲ့ COVID-19 ကာကွယ်ဆေးပထမကြိမ်ထိုးနှံပြီးသူဟာ10ရာခိုင်နှုန်းတောင်မရှိဘဲနှစ်ကြိမ်စလုံးထိုးနှံပြီးသူက4ရာခိုင်နှုန်းပဲရှိသေးတယ်လို့ WHO ရဲ့ဥရောပဆိုင်ရာအကြီးအကဲဒေါက်တာ Hans Klug ကပြောပါတယ်။